ရှင်ဖျားတပည့်တော်တို့သိထားတာဗောဗျာ88ကနေစပြီးတော့ရဟန်းမြို့မြာတမကဥက္ကဋ္ဌတောင်အောင်ယူတယ်ဗောနော်အခုတော့ရှင်ဖျားဘာတွေဆောင်ရွက်နေလဲနည်းနည်းလောက်မိတ်ကြပါဗျာ
ဒီမိုကရေစီကိုပဲဆက်ပြီးတော့ဦးဇင်တို့စ조사နေတာတွေရှိပါတယ်တန်ခါလိုင်းပဲမှာဗော
တယ်ဗျာတန်ခါလိုင်းပဲမှာဆိုတော့ဗျာ969လှူရှာမှုပေါ်မှာရှင်ဖျားဘယ်လိုသဘောထားရှိပါလဲဗျာ
969ဆိုတာကတော့ဦးဇင်တို့ဒီမြတ်စွာဘုရားရဲ့ဂုံတော်9ပါးတရားတော်ရဲ့ဂုံတော်6ပါးတန်ခါဂုံ9ပါးဆိုပြီးတော့တန်ခါတွေကတတ်မှတ်ပြီးတော့ဒါပုံစံတစ်မျိုးနဲ့ဂျင်ညိုကိုကိုရဲ့တဘောပါပဲ
တင်ပါဗျာဒါမဲ့အခုကြားတဲ့ခါကြတော့လေဖေဟိုဘာသာရေးအသွင်ဆောင်တဲ့ပဋိပက္ခလေးတွေဖြစ်လာပြီးတော့ဒီကဏ္ဍကလည်းဒီပဋိပက္ခနဲ့အတူပေါ့နော်ကြော်ကြားလာလို့ဖြစ်လာတော့ဒီပုံမှာရှင်များဘယ်လိုမြင်ကြကြပါလဲဗျာ
မြန်မာနိုင်ငံဘာသာရေးပြဿနာဆိုတာဥစဉ်တတိထားမင်းတလောက်ပေါ့969ပေါ်လာပြီးမှဖြစ်တာမျိုးတော့မဟုတ်ပါဘူးလွန်ခဲ့တဲ့နှစ်ပေါင်း23နှစ်လောက်ကပဲဒီကိစ္စတွေကရှိတယ်ဒီတော့ဦးဇင်တို့ကဒါတတိလေးပေးပါလေဒီစာတန်းတွေစာအုပ်တွေရေးကြတယ်စာတန်းတွေရေးကြတယ်ပါတီအာဘိုဆိုတာပြီးထုတ်ကြတယ်ပေါ့ဒီပါတီအာဘိုထေးမှာဦးဇင်တို့ဘာသာရေးကိစ္စတွေပါလာတယ်နင်းမြေထေးမှာနေကြတဲ့ပြည်သူတွေရဲ့ပထဝီပိုင်ဆိုင်မှုတွေလမိုင်းပိုင်ဆိုင်မှုတွေရာဇဝံပိုင်ဆိုင်မှုတွေရင်ကျင်းမှုပိုင်ဆိုင်မှုတွေလူမျိုးရဲ့ဟိုမျက်နှိုးစရာတခုတွေပေါ့ဒါတွေကိုထိပါပြီးတော့ရေးသားကြပြောကြဆိုကြတာကနေပြီးတော့ဒါဒုတိယတစ်ခုဖြစ်လာတယ်လို့ဦးဇင်တို့ယုံကြည်တယ်တကယ်လို့ပြောရရင်တော့ဦးဇင်တို့ဒီဘာသာရေးပြဿနာကြောင့်ကိုယ့်ရောက်ကိုပေါ်လာတယ်ဆိုတော့ဦးဇင်တို့လက်မခံနိုင်ပါဘူး
။တင်ပါဗျာ။အဲ့တော့အခု969ပဲဖြစ်ဖြစ်ပေါ့နော်ဒီဘာသာရေးအသွင်ဆောင်တဲ့ပြည်ပကပဲဖြစ်ဒီကိစ္စတွေရောဒီဒီမိုကရေစီရေးလှုပ်ရှားမှုမှာတစုံတရာရိုက်ခတ်လာနိုင်လားဗျာ
။ဦးဇင်တို့မမြင်ပါဘူး။မမြင်ဘူးဆိုတာကဒီမိုကရေစီကတော့ဥတည်ချက်အတိုင်းသွားမှာပဲ။ဒီမိုကရေစီဦးဇင်တို့ကြိုးပမ်းနေရလေဒီဗီဒီယိုကတော့ရှိတဲ့လောက်တော့ရှိနေမယ်။ဘာလို့ဆိုတော့ဒီမိုကရေစီဆိုတာကဦးဇင်တို့နားလည်ထားတဲ့လောက်ကတော့သူ့လူမျိုးရဲ့ right သူ့လူမျိုးရဲ့အခွင့်အရေးသူ့လူမျိုးဖြစ်ရှင်တဲ့ဆန္ဒတွေကိုသူတို့တင်ပြနေကြတာပဲရှိတယ်။ဦးဇင်တို့တန်ခါတွေထဲမှာလေးပဲဒီနေ့ဖြစ်နေတဲ့ဥစ္စာတွေကတန်ခါ right တစ်ခုလို့ပေါ့။ဒါဒီမိုကရေစီရဲ့အရေးအယံတစ်ခုပေါ့။တန်ခါတွေကသူတို့ဖြစ်ရှင်တာလေးကိုသူတို့စူဝေးပြီးတော့ပြောကြဆိုကြတင်ကြတာပဲရှိတယ်။အတည်ပြုဖို့ဆိုတာကဦးဇင်တို့ပါလီမန်တို့ရှိပြည်သူရှိပြည်သူဘယ်လောက်ထောက်ခံလာမလဲ။ဒီနိုင်ငံမှာဒီအဆိုတခုဟာဘယ်လောက်ထိဥစဉ်တော့အားပေးမှုနဲ့ရမလဲဒါအရေးကြီးဆုံးပဲ
တင်ပါဗျာအဲ့တော့အခုလက်ရှိအပြောင်းလဲပုံပါရောအရှင်းများဘယ်လိုရှုမြင်ပါလဲဗျာ
အပြောင်းလေးကတော့ဥစဉ်သိနေတော့တတိတော့အများကြီးရှိဖို့လိုတာပေါ့ဒီနေ့လေးပဲ2008ဖွဲ့စည်းပုံတခုဟာစင်ကာနက်တင်တိုင်းလောက်ခဲ့ရတယ်ဒီဖွဲ့စည်းပုံတခုကိုစစ်တပ်ကရထားပြီဒီဖွဲ့စည်းပုံထဲမှာကအချက်ပေါင်း80ကျော်ကဦးဇင်တို့ဒီစစ်တပ်ကိုကာထားတာပဲရှိဦးဇင်စစ်တပ်မုံဒီရေနဲ့ပြောနေတာတော့မဟုတ်ပါဘူးစစ်တပ်ကကာထားတယ်ဟာလာပါလီမန်ကြီးတခုခုလုံးမှလည်းပဲစစ်တပ်လူထွက်နေစစ်သားပဲရှိတယ်ဒါဒီမိုကရေစီပြောင်းလဲတယ်လို့ဘယ်လိုသုံးသပ်နိုင်မလဲဦးဇင်တို့ကိုပေးထားတဲ့ဟာလာဒေါအောင်ဆန်းစုကြည်ကိုထောင်ထဲကလွှတ်လိုက်တာပဲအကြောင်းသားတွေကိုထောင်ထဲကလွှတ်လိုက်တာပဲဒါဒီမိုကရေစီရနေပြီလို့ပြောလို့တော့ဘယ်ဖြစ်လဲဟာလာဦးဇင်တို့တန်းလျှောက်စင်နဲ့တည်ဆောက်ထားတဲ့နိုင်ငံတော်ကြီးဖြစ်တယ်ဒီတန်းလျှောက်စင်လုံးမှာဒီမိုကရေစီတကယ်ရှိနေပြီလားဆိုတော့ဒါကိုနိုင်ငံတကာဒီမိုကရေစီရနေတဲ့ပြည်သူတွေရဲ့စံရှင်တဲ့ဦးဇင်တို့ပြည်သူတွေကိုလည်းချိန်ထိုးကြည့်ဖို့လိုတာပေါ့ဒီအချိန်တွေမရှိဘူးဆိုရင်တော့ဒါဦးဇင်တို့ယုံကြည်စိတ်ချရတဲ့ပြောင်းလဲမှုမဟုတ်ဘူးလို့ဦးဇင်တို့ကတော့သုံးသပ်မိပါတယ
်တင်ပါအဲ့လိုမျိုးပေါ့နော်ဗျာဒီတိုင်းပြည်ကလည်းအဲ့လိုဖြစ်နေတဲ့အချိန်တွေမှာကြတော့တိုင်းပြည်မှာရှိနေတဲ့ပြည်သူလူထုတွေအားလုံးပေါ့နော်ဘာသာပေါင်းစုံလူမျိုးပေါင်းစုံချစ်ကြည်ညီညွတ်ရေးပို့ပြီးမလိုအပ်ဘူးလားဗျာ
ဖြစ်နိုင်တော့ပိုကောင်းတာပေါ့ဦးဇင်တို့ပြောတာကလွန်ခဲ့တဲ့20လောက်ကတတိပေးခဲ့တယ်ဆိုတာကဒီအတွက်ပါဒီနေ့ရင့်သွားဒီကု20ရဲ့လူတို့ရဲ့ခံစားချက်ကပြင်းထန်သွားပြီ။ဦးဇင်တို့ကတထိုင်လေးနဲ့ပြောလို့မဖြစ်နိုင်တာလေအများကြီးဖြစ်သွားတယ
်။တဲ့ပါအဲ့တော့ဟိုနောက်ဆုံးတစ်ချက်အနေနဲ့ပေါ့ဗျာ။ပြည်ပနိုင်ငံရေးလှုပ်ရှားမှုကလိုအပ်နေဦးမယ်လို့ထင်လားဘလို့အခြေအနေမျိုးဘုံဘုံတို့သုံးသပ်ထားလဲဗျာ
။ဦးဇင်တို့စောင့်ကြည့်တဲ့ကာလလေးဖြစ်တယ်။နောက်ပြီးတော့ဦးဇင်တို့တတိထားပြီးတော့ကြိုးပမ်းနေရတဲ့ကာလလေးဖြစ်တယ်။ဒါကြောင့်ပြည်ပလှုပ်ရှားမှုတွေကိုဦးဇင်တို့ရန်တန့်ပြဖို့ဆိုတာတော့မဖြစ်နိုင်ပါဘူး။ဦးဇင်နိုင်ငံပေါင်းရှင်းနိုင်ငံကိုဥစဉ်သွားရောက်ပြီးတော့ဆွေးနွေးခဲ့ကြပြီပေါ့လူတို့ရဲ့သူတို့ရဲ့သုံးတိုက်ရှစ်တွေဥစဉ်အများကြီးရထားပါတယ်နောက်ပြည်တွင်းမှာလည်းပဲဥစဉ်တော်တော်များများနဲ့ဆွေးနွေးဖြစ်ခဲ့ပါတယ်ဒီအရှင်တွေသုံးတိုက်ကြတာပေါ့ဆိုတော့ဥစဉ်တို့ရဲ့ဒီပြည်ပလှုပ်ရှားမှုကိုဖြစ်ပြည်တွင်းလှုပ်ရှားမှုကိုဖြစ်ဖြစ်ဒီတိုင်းရန်တက်ပြင်မယ်ဆိုလို့ရှိရင်ဥစဉ်တို့နှစ်ပေါင်း25နှစ်ရင်းခဲ့ရတာဒီဟလာကြာဆုံးသွားတဲ့ပြည်သူတွေဟလာအနာတရားဖြစ်သွားတဲ့ပြည်သူတွေဟလာဘဝပြည့်ခဲ့ရတဲ့ပြည်သူတွေကိုအဦးဇင်တို့ငင့်ညာတဲ့စိတ်တက်မရှိလို့ပုံစံမျိုးဖြစ်သွားလိမ့်ပါလိမ့်မယ်။ဒါကြောင့်မို့လို့ဦးဇင်တို့ပန်းနဲ့ရောက်တဲ့အထိဟောလာစောင့်ကြည့်တဲ့လေစောင့်ကြည့်ရမယ်။ကြိုးပမ်းတဲ့လေကြိုးပမ်းရမယ်။ဒီအပေါ်မှာဦးဇင်တို့ရန်နေပါလား
။တင်ပါဗျာ။ကျေးဇူးအများကြီးတင်ပါတယ်ဗျာ
။ကျေးဇူးတင်ပါတယ်ဗျာ။